တော်ရရှင်များခင်ဗျာလွန်ခဲ့တဲ့29နှစ်ဒီနေ့ဒီရက်မှာတပါတီအာဏာရှင်စနစ်အောက်ကနေဒီမိုကရေစီနဲ့လူ့အခွင့်အရေးတောင်းဆိုတဲ့မြန်မာပြည်သူတွေရဲ့အထွေထွေတပိတ်ကိုအဆုံးသတ်ဖို့မြန်မာတပ်မတော်ကနိုင်ငံတော်ညီဝတ်ပြပြမှုတည်ဆောက်ရေးအဖွဲ့ဆိုတဲ့နာမည်နဲ့အာဏာသိမ်းလိုက်ပါတယ်တစ်ဆက်တည်းမှာပဲကြီးညာချက်အမှတ်188နဲ့လူထုကိုလည်းဂရုတွေပေးလိုက်ပါတယ်အဲ့ဒီထဲမှာအချက်၄ချက်ဖော်ပြထားပြီးတော့အဓိကအနေနဲ့တော့တရားဥပဒေစိုးမိုးရေးနယ်မြေအေးချမ်းသာယာရေးလမ်းပန်းဆက်သွယ်မှုလုံခြုံချောမွေ့စေရေးပြည်သူတွေရဲ့စာဝန်တွေခြောင်လှန်စေဖို့ဒီအဖွဲ့ကအစွမ်းကုန်ကြိုးပမ်းဆောင်ရွက်ပေးဖို့နဲ့ပုဂ္ဂလိကသမားဝါမာတွေဆောင်ရွက်နိုင်အောင်ကူညီနိုင်ရေးနဲ့ဒီလုပ်ငန်းတွေပြည်စုံပြီးရင်အထွေထွေရွေးကောက်ပွဲကျင်းပရေးဆိုတဲ့အချက်တွေဖော်ပြထားပါတယ်။ဒါကြောင့်အဲ့ဒီကိရီတွေဘလောက်အကောင့်ထဲပေါ်နိုင်ခဲ့သလဲလက်ရှိအခြေအနေမှာရောဘလို့အကျိုးဆက်တွေဖြစ်နေပါလဲ။ဒါနဲ့ပတ်သက်လို့တမ်မတော်မှာအရာရှိကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သလိုတမ်မတော်ခေါင်းဆောင်ဟောင်းတွေတည်ထောင်လာတဲ့ပြည်တော်စုကြန့်ခိုင်ရတဲ့ဖွံ့ဖြိုးရေးပါတီရဲ့ဘူကော်မတီဝင်တူဖြစ်တဲ့ဦးလာဆွေကအခုလိုသုံးသပ်ပါတယ
်။အဲ့တော့ဖြစ်နေတဲ့အခြေအနေကလည်းတကယ်ကို seriously ဖြစ်နေတာပေါ့နော်။တိုင်းပြည်အုပ်ချုပ်မှုပြက်ပြားကုန်တာပေါ့နော်။အဲ့ခေတ်ကတော့ပါတီကောင်စီတွေကဘယ်သူမှလည်းနားမထောင်တော့ဘူး။ကိုယ့်ရက်ွက်ကိုလုံခြုံရေးလုပ်နေရတဲ့အခြေအနေလူတွေကအချင်းချင်းတွေ people kill people ဖြစ်နေတဲ့အခြေအနေပေါ့နော်။အဲ့ဒါကြောင့်မို့လို့အစိုးရအာဏာယူလိုက်တယ်လို့ကျွန်တော်တို့ကအမြင်ရတယ်။အဲ့လိုယူလိုက်တဲ့အချိန်မှာ तू ကအမှဆက်တွေလည်းသူတတ်နိုင်တယ်လို့လုပ်တယ်။နောက်ဆုံးပိတ်ပြားဟိုတရားဥပဒေစိုးမိုးရေးလည်းသူတတ်နိုင်တယ်လို့လုပ်တယ်။နောက်ဆုံးပါတီတော်ဒီမိုကရေစီရွေးကောက်ပွဲလည်းသူလုပ်ပြီးခဲ့တယ်။သို့တော့အဲ့ချိန်မှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အဖွဲ့တွေကကပ်ရက်ကရဲ့လုပ်တယ်။နိုင်ငံတကာပိတ်ဆို့အောင်လုပ်တယ်။ပိတ်ဆို့အောင်လုပ်တဲ့အတွက်ကြောင့်ကျွန်တော်တို့အစိုးရဟာပတ်စံမရှိဘူး။ပတ်စံမရှိဘဲနဲ့ဖြစ်တဲ့နည်းနဲ့တန်းနေဖောက်တဲ့ဒရိုက်ဆောက်တဲ့ဥစိုးပေါင်းပြီးတော့ဥဒန်းရှိဆက်လုပ်တယ်အဲဦးသားရှိလက်ထက်မှာဥခင်ညိုကရုတ်မက်ခုနှစ်ချက်ဆိုပြီးတော့ဦးသိန်းစိန်ကိုလွှဲတဲ့အထိသူတို့အစင်တကြအလုပ်ပေးနိုင်ခဲ့တယ်ဒါနိုင်ငံတကာကလည်းပြောတယ်ဗျအဲနိုင်ငံတကာကလည်းဥခင်ညိုတို့ဆွဲခဲ့တဲ့ရုတ်မက်ခုနှစ်ချက်ဟာအကုန်လုံးပြည်စုံအောင်ပြီးဆုံးခဲ့တယ်ဆိုပြီးတော့ဝန်ခံပြောကြတာရှိတယ်အဲအဲ့ဒီချိန်မှာဦးသိန်းစိန်လက်ထက်မှာလည်းဒါအတိုင်းတာတရားထိလူတွေစာဝန်တွေခြောက်လဲလာတယ်ပိတ်ဆို့မှုတွေလည်းဖြေလျှော့လာတယ်အခုတော့ပိုင်းတော့ပြန်ပြီးဆုပ်ယူသွားတာပေါ့နော
်တမ်မတော်အရာရှိအောင်တူဖြစ်တဲ့ဦးလာဆွေကအခုလိုသုံးသပ်ပေမဲ့ဒီမိုကရေစီခေါင်းဆောင်တခုဖြစ်တဲ့ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကတော့
ကျွန်တော်ကတော့လုံးဝအကောင့်တွင်မပေါ်နိုင်ဘူးလို့မြင်တယ်။အဲ့ဒီလိုအကောင့်တွင်မပေါ်နိုင်တဲ့အတွက်ဒီနေ့တိုင်းပြည်ချင်းနေစီဝါရေးထုတ်ယုတ်တဲ့ဟာဒါကြောက်ခါတော့သူတို့တာဝန်ယူတဲ့အတိုင်းတကယ်ဖြည့်လိုက်ရင်ကျွန်တော်တို့ဒီလိုပဲနေရမလဲကျွန်တော်တို့ဒါပြီးပြင်းတာဟိုကဒီဘဝမှာကြီးပြင်းရတာ
။စာရေးဆရာညီပူလေးကလည်းအခုချိန်ထိတရားဥပဒေမစိုးမိုးသလိုလူတွေရဲ့စာဝန်တွေခြောင်လှယ်တာလည်းမတွေ့ရဘူးလို့ရှုမြင်ပါတယ်။
ပြောဦးတယ်ပစိုးမိုးပါဘူးဗျာကျွန်တော်တို့ပြောပါစု75လေးကိုပြည့်လို့လူတာရက်တာတွေဆက်ပြီးတော့မပေါ်တာတွေပြောဦးတယ်မစိုးမိုးလိုက်တယ်မှာအမှန်ပါပဲမူရစေဝါဗျာအကြီးကျယ်ကြီးတရားခံဖို့မမိရောပြောဦးတယ်မစိုးမိုးတာလည်းအမှန်ပဲအေးချမ်းမသားရတာလည်းအမှန်ပါပဲဗျာစစ်တိုက်နေရတော့ပါပဲမအေးချမ်းမအောင်မသားရအောင်ဗျာပြောနာဟောနဲ့မမိရော
တကယ်တော့1988ခုနှစ်မတိုင်ခင်နဲ့နှိုင်းရှင်မဲ့ဆိုရင်တော့အရင်ကစံတပီကို5-6ချက်ကနေ1988ခုနှစ်မှာတော့စံတပီ16ချက်တိဖြစ်ခဲ့ပါတယ်။အခုဆိုရင်တော့စံတပီကို1000ကျော် 2000 အထိဖြစ်လာတာတွေ့ရပါတယ်။ပညာရေးခန္ဓာမှာဆိုရင်လည်းအရင်ကဘွေရတယောက်ရဲ့အရေးချင်းနဲ့နဝတ္တနာဖလက်ထက်မှာဘွေရခဲ့တဲ့လူငယ်တယောက်ရဲ့အရေးချင်းအတော်ကွာပြီးနှိမ့်ချသွားတယ်လို့ပညာတတ်အတိုင်းဝိုင်းကထောက်ပြကြပါတယ်။လက်နက်ကင်တော်လန်နေတဲ့တိုင်းရင်းသားဒေသတွေနဲ့ပတ်သက်လို့လည်းတမရော်အရာရှိဟောင်းဦးလဆွေကအခုလိုထောက်ပြပါတယ်
။ KNU ဆိုရင်စကားအားလုံးပြုတ်သွားတယ်ဗျာ။တမရော်ဆိုတာလက်ထက်မှာတော့ဘာကလည်းနောက်ဆုံးကျတော့ပြုတ်ပွဲသွားတော့ပေါ့ဗျာနော်အဲနောက်ဆုံးပြုတ်ပွဲပြီးတော့အဲ့ဒီထိုချရှင်တို့ဒီဝါတို့အကုန်လုံးဖွဲ့ထွက်ကုန်တယ်လေဒါ88နောက်ပိုင်းအရင်ဖြစ်ခဲ့တာဟာတွေဟုတ်ဗျာနော်အဲ့တော့အဲ့ဒီချိန်မှာတိုက်ပွဲတွေအလုံးလဲခြုံငင်းသွားတယ်လေကြာတာကအဲ့ဒီချိန်မှာတပုံနေရှိတဲ့နေရာတွေဟာတော်တော်လေးငြိမ်းချတော့ဥပမာကချင်ပြည်နယ်တို့ဘာလို့ဆိုအရင်ငြိမ်းချသွားဗျာအဲနောက်ပိုင်းမှာမှပြန်ဖြစ်လာတာဟုတ်ဗျာနော
်အဲ့ဒီလိုလက်နက်ကင်အဖွဲ့ကြီးတွေပြုတ်ပွဲသွားတဲ့အကျိုးဆက်ကလနကန်အဖွဲ့သေးတွေအများပြပေါ်ပေါက်လာတယ်လို့လေးလာသူတွေကထောက်ပြကြပါတယ်။ရှမ်းပြည်နယ်မှာဆိုရင်ပြည်သူ့စစ်အဖွဲ့ပေါင်းရာနဲ့ချီရှိနေပြီးလနကန်တပ်သားတသိန်းကျော်ရှိတယ်လို့လေးလာသူတွေကဆိုပါတယ်။အဲ့ဒီပြင်နိုင်ငံရေးဒုက္ခသည်အနေနဲ့အမေရိကန်၊ဥရောပ၊ဩစတြေးလျ၊နယူးဇီလန်စတဲ့နိုင်ငံတွေကိုရောက်သွားတဲ့တိုင်းရင်းသားပြည်သူတွေသိန်းနဲ့ချီရှိခဲ့တယ်လို့အိန္ဒိချင်းထိုင်းနိုင်ငံမှာဒုက္ခသည်စခန်းတွေတိုးလာခဲ့တာကိုလည်းသတင်းမှတ်တမ်းတွေအရသိရပါတယ်။ဒါပြင်အလုပ်လုပ်နိုင်တဲ့လူငယ်အင်အားစုသန်းနဲ့ချီပြီးပြည်ပနိုင်ငံတွေကိုနှီးမျိုးစုံနဲ့ထွက်ပြီးအလုံးလုံးကြားရတဲ့အခြေအနေဖြစ်ခဲ့တယ်လို့လည်းထောက်ပြကြပါတယ်။ဒါပြင်ခုထိလည်းတပီလုံးတိုင်းတာနဲ့အပြစ်ခတ်ရက်စရေးမလုံနိုင်သေးတဲ့အတွက်စစ်ပွဲတွေရှိသေးပြီးပြည်တွင်းစစ်ပီးဒုက္ခသည်စခန်းတွေလည်းရှိနေသေးဖြစ်ပါတယ်။ နိုင်ငံတော်တဝန်းလုံးအဖက်ဖက်ကယုံရင်နေတဲ့အခြေအနေကိုအချိန်မီထိန်းသိမ်းလိုက်တယ်လို့ဆိုပြီးထုတ်ပြန်ကတိပေးခဲ့တဲ့စစ်အစိုးရရဲ့ကြေညာချက်အမှတ်188မှာဖော်ပြထားသလိုအဲ့ဒီအချက်တွေကိုအကောင့်ထဲမဖော်နိုင်တဲ့အပြင်အဲ့ဒီမှာမပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲခဲ့တာကိုလည်းဆရာညီပူလေးကအခုလိုပြောပါတယ
်တစ်သက်လုံးအုပ်ချုပ်သောဖွဲ့စည်းပုံရေးဆွဲခဲ့တာစာဝင်ကြီးတယ်လို့ပြောရမှာပဲနော်အခုရေကောက်ပွဲစင်ပါပါတယ်မှန်ပါဒါပေမဲ့ရေးရှိတဲ့ကာကွယ်ရေးတို့ဒီလေးရေးတို့ဒီထာနာတွေအရေးကြီးတဲ့၃ခုလောက်က၄ခုလောက်ကသူတို့ကထိန်းထားတာတော့ဆန်းစစ်ကြည့်လို့တပိုင်းဥထင်ကျော်တော့အခက်ခဲမျိုးစုံပြဿနာမျိုးစုံဆရာဥတွေမစိုးပိုးတဲ့နိုင်ငံကြီးစီမံခန့်ခွဲရတာဖြစ်နေတာပဲဗျာဖွဲ့စည်းပုံကြီးရေးပြခဲ့တာစေတစီစဉ်စစ်ကြည့်ရေးပြခဲ့တာပဲသူတို့ဆရာဘလောက်ကြီးပြောပြောနောက်ဆက်တွဲသူတို့လှုပ်ချင်တာအခုလှုပ်နေတာလက်တွေ့ရှုံနေရတာပဲဗျာ
ဒါကြောင့်ဒီခြေနေတွေအားလုံးအတွက်အားလုံးညီညွတ်ညွတ်နဲ့ဆက်ကြိုးစားဖို့လိုအပ်တယ်လို့NLD ပြောရေးဆိုခွင့်ရှိသူဦးညံဝင်ကသုံးသပ်ပါတယ
်အခုကကျွန်တော်တို့ပြည်ပြင်းတဲ့ဒီမိုကရေစီနိုင်ငံဖြစ်ဖို့လိုသေးတယ်အဲ့ဒါမဖြစ်သေးဘဲနဲ့လေဖို့မျိုးတို့တက်ဖို့ကအတော်အဟန္တာအများကြီးရှိတယ်သို့တော်ဒီနီလာကအကောင်းဆုံးနီလာအနေနဲ့ကျွန်တော်တို့နန်းတွိုင်းလေနီလာကိုကျွန်တော်တို့ရွေးပြီးတော့စူးစမ်းနေကြတာအားလုံးညီညွတ်နဲ့ဆက်လက်ပါဝင်ဖို့လိုပါတယ်ကျွန်တော်တို့တက်မထောင်မနဲ့အားလုံးတက်ညီလက်ညီလုပ်ကြဖို့လိုပါတယ်
အခုဆိုရင်ပြည်တွင်းစစ်ရဆဲရေးနဲ့ညဉ့်ညံရေးလူမျိုးပေါင်းစုံဘာသာပေါင်းစုံနေထိုင်တဲ့နိုင်ငံတစ်ခုအနေနဲ့မတူကွဲပြားတဲ့ယုံကြည်မှုကိုးကွယ်မှုတွေကြားအပြန်အလှန်နားလည်ပြီးအေးအေးဆေးဆေးချစ်ကြည်ရင်းနှီးနေထိုင်ရေးခက်မီပညာတတ်တွေမွေးထုတ်ပြီးနိုင်ငံတကာနဲ့ယဉ်ပေါင်းတန်းနိုင်ရေးနိုင်ငံသားတိုင်းမျှတတဲ့တရားဥပဒေအောက်မှာလုံခြုံစိတ်ချနေထိုင်နိုင်ရေးနဲ့လွတ်လပ်ညဉ့်ညံပြီးတန်းတူအခွင့်အရေးရဖို့ဆိုတာတွေကမြန်မာနိုင်ငံသားတွေရဲ့မျှော်လင့်ချက်တွေဖြစ်နေပါတယ်။ဒါတွေကိုဘယ်သူတွေကဘလောက်မြန်မြန်ဆန်ဆန်အကောင့်ထဲပုံနိုင်မလဲဆိုတာကမြမအနာကဖြစ်နေကြောင်းပါခင်ဗျာ